ရိုဟင်ညာဆိုတဲ့အခေါ်အဝေါ်ကိုဘာကြောင့်လက်မခံနိုင်တာလဲဆိုတာဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကပြောပါတယ်။ဥပဒေကြောင်အချက်လက်တွေ၊တမိုင်းကြောင်အချက်လက်တွေကိုအခြေခံပြီးရိုဟင်ညာဆိုတဲ့အခေါ်အဝေါ်ကိုကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကိုသူတို့ကိုရှင်းပြပါတယ်။ဒါပေမဲ့သူတို့လူမှုဝန်ပိုင်းတည်ရှိမှုကိုတော့ကျွန်တော်တို့မငင်းပါဘူးလို့ဦးချမ်းအေးကပြောပါတယ်။ဦးချမ်းအေးဦးဆောင်တဲ့မြန်မာကုသလေအဖွဲ့ဟာဒီဇင်ဘာလ16ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒေသကကိုယ်တူပါလောင်ဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးတာပါ။အိုးရင်စွန့်ထွက်ပြေးလာသူတွေကိုနေရာရင်းပြန်ရေးလုပ်ငန်းစဉ်အဆင့်ဆင့်နဲ့လှုပ်ဆောင်ချက်တွေကိုရှင်းပြခဲ့တယ်လို့ဦးချမ်းရေးကပြောပါတယ်။ဒါအပြင်နိုင်ငံသားဖြစ်မှုဆိုင်ရာ MVC ကတ်နဲ့ပတ်သက်တာလူညိုရင်းဆိုင်ရာယာယီအစီအစဉ်တွေကိုလည်းရှင်းပြခဲ့တယ်လို့ပြောပါတယ်။ဒီအကြောင်းအရာတွေကိုဆွေးနွေးတယ်ဆိုတာစခန်းတွင်းကဒုက္ခသည်တူကလည်းပြောပေမဲ့ဆွေးနွေးတာတွေအောင်မြင်မှုမရပဲဘာသဘောတူညီချက်မှမရခဲ့ဘူးလို့ပြောပါတယ်။ဒီကနေ့ထပ်တွေ့တဲ့အခါမှာသဘောတူညီချက်တချို့ရမယ်လို့မျှော်လင့်ပေမဲ့တိတ်တော့မတည်ကြလာဘူးလို့ဒုက္ခသည်တူဦးဖြစ်သူစေရက်ဒေါ်လာကပြောပါတယ်